မြန်မာနိုင်ငံမှာတိုင်းနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစေးရေးရနိုင်ဖို့မြန်မာဒီမိုကရေစီရေးကောင်းဆောင်ထောင်းဆန်းစုကြည်အနေနဲ့လက်နက်ကင်တိုင်းသားဖွဲ့တွေနဲ့အစိုးရကြားဝင်ရောက်စစ်ဆန်ညှိနှိုင်းပေးဖို့ဖိပယောက်ပြည်ထောင်စုမြန်မာနိုင်ငံမြို့သားကောင်စီ
NCUB ကတိုက်တွန်းပါတယ်။NCUB ရဲ့ထွေထွေတွင်မှုဥမ္မာမောင်ကိုဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့မခင်ပြထွေးကအပြည့်အစုံတင်ပြမှာပါရှင်။
ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာတပြည်လုံးတိုင်းတာနဲ့အဖြစ်ခက်ရစဲပြီးငြိမ်းချမ်းရေးရယူနိုင်ဖို့မှာတိုင်းရင်းသားဖွဲ့တွေရဲ့လေးစားယုံကြည်မှုကိုရထားတဲ့မြမဒီမိုကရေစီကောင်ဆောင်တောင်ဆန်းစုကြည်အနေနဲ့မြန်မာအစိုးရနဲ့တိုင်းရင်းသား
တနင်္ဂနွေတိုင်းနဲ့ပြစ်ခတ်ရဆဲကိုလိုတယ်ဆိုတာတော့ကျွန်တော်တို့အချင်းချင်းခါခါတင်ပြပါတယ်။အခုလည်းထပ်မံပြီးတင်ပြတယ်။ဒါပေမဲ့တင်ပြအောင်လည်းမကပဲနဲ့ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စကိုကျွန်တော်တို့အခုထည့်ပြီးတော့ဆွေးနွေးတဲ့ကိစ္စပါ။ကျွန်တော်တို့မြင်တာကတော့ဒေါက်အောင်ဆန်းစုကြည်ကနေပြီးတော့ကျွန်တော်ထင်တယ်ဇူလိုင်လ28ရက်နေ့မှာထင်တယ်။ဒီတိုင်းသားဖွဲ့စည်းတဲ့နဲ့ဒီကျွန်တော်တို့ဒီဥသိမ်းစိန်တက်မတော်ကြားထဲမှာဆက်ဆက်ဆွေးနွေးဖို့အတွက်ကိုသူစာထုတ်ပြီးတော့ပြောထားတာရှိပါတယ်။ဒီဟာကိုလည်းကျွန်တော်တို့လေးလာတဲ့ခါမှာတိုင်းလာကောင်းဆောင်တဲ့အလုံးကသဘောကျတယ်။ဒါကဖြစ်တင်တဲ့ဆိုတဲ့နေသားမျိုးကိုကျွန်တော်တို့သိရှိရတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဒီအချိန်မှာတင်းမာနေတဲ့နေသားရှိနေတယ်ပေါ့ဗျာ။ဥသိမ်းစိန်တက်မတော်နဲ့ကျွန်တော်တိုင်းလာကောင်းဆောင်တွေကြားမှာတိုင်းလာဖွဲ့စည်းတွေကြားမှာပြင်းထန်နေတဲ့နေသားရှိတယ်။ဒါကိုကြားတဲ့ကနေပြီးတော့ပေါ့နော်ကျွန်တော်တို့ PP ဆိုင်ရာကမပါဘဲနဲ့ပြည်တွင်းကကောင်းဆောင်တို့ကတော့အောင်ဆန်းစုကြည်နဲ့ NLD ပါတီကနေပြီးတော့စစ်စားပြလိုက်မယ်ဆိုအရှင်ပြနိုင်တဲ့နေသားရှိတဲ့ဆိုတာကိုတွေ့ရတယ်။ဒါကိုလုပ်ငန်းတစ်ခုအနေနဲ့ကျွန်တော်တင်ပြခြင်းဖြစ်ပါတယ်။ဒီအပြင်ကိုလည်းလုံခဲ့သောတရက်နှစ်ကပဲဒီ NLD ပါတီအနေနဲ့ကပေါ့နော်သူတို့မှတ်ပုံတင်ခြင်းမတင်ခြင်းနဲ့ပတ်သက်ပြီးတော့ဒီတိုင်းသားနိုင်ငံရေးပါတီတွေ CRP ရဲ့မှရှိတဲ့ခေါင်းဆောင်တွေကတော့ UN ကိုပေါ့ဖိတ်ခေါ်ပြီးပြောကြရဆိုတဲ့ case ကိုကြီးလိုက်တဲ့ခါမှာဒါကအားလုံးသောတိုင်းသားအဖွဲ့အစည်းတွေပါဖို့တင်နေဆိုဒီသားရှိတဲ့အတွက်ကြောင့်ဒီလိုတောင်အောင်ဆန်းစုကြည်နဲ့ NLD ကနေဆီစဉ်ညှိနှိုင်းပေးရင်ကျွန်တော်တို့လုပ်ငန်းတော်တော်အောင်မြင်မယ်လို့မြင်လို့ကျွန်တော်တင်ပြရဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကပဲဒီမြန်မာအစိုးရကမြန်မာနိုင်ငံမှာလက်နက်ကင်ပြည်ပခါတွေဖြည့်ရှင်းပေးပြီးငြိမ်းချမ်းရေးပေါ်ဆောင်လို့တဲ့တိုင်းသားအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုပြီးတော့ကမ်းလှမ်းချက်ကိုတရားဝင်ကြေညာခဲ့ပါတယ်ဒီလိုတွေ့ဆုံတဲ့နေရာမှာပရမဆင်အနေနဲ့တဖွဲ့ချင်းအလိုက်သက်ဆိုင်ရာပြည်내နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်ဖို့လည်းပြောဆိုထားတာပါဒါပေမဲ့တိုင်းရင်းသားအဖွဲ့တွေဘက်ကတော့တဖွဲ့ချင်းစီနဲ့တွေ့ဆုံတာမျိုးမဟုတ်ပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများစုပါဝင်တဲ့ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC အနေနဲ့သာတွေ့ဆုံဆွေးနွေးမယ်လို့ပြောဆိုထားတာပါတချိန်တည်းမှာလည်းတိုင်းရင်းသားနယ်မြေတွေမှာမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေဆက်လက်ရှိနေဆဲဖြစ်တာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရအကြားမှာတင်းမာမှုတွေပြင်းထန်နေတုန်းလို့ဆိုရမှာပါဒါကြောင့်ဒီအခြေအနေတွေပြည့်ရော့စေဖို့အတွက်ကြားဝင်ဆောင်ရွက်နိုင်မဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD ရဲ့အခမ်းကဏ္ဍကိုဦးသိန်းစိန်အစိုးရကအတိအမှတ်ပြုပေးဖို့လိုတယ်။ဒီအတွက်တောင်းဆိုရမှာဖြစ်တယ်လို့လည်းဦးမောင်မောင်ကပြောပါတယ်
။ခွင့်ပေးဖို့ကိစ္စဆိုတာကလည်းတောင်းဆိုမှဖြစ်တာလေ။နော်တောင်းဆိုရဲဆိုတာတိုင်းလာနေဘက်ကနေတောင်းတယ်ဒီ NLD နဲ့ဒီဒေါအောင်ဆန်းစုကြည်ကလည်းပြောထားပြီးသားကိစ္စရှိအောင် offer လုပ်ထားပြီးသားပါဗျာ။ဒါကိုလုပ်ပေးမယ်ဆိုရင်လုပ်ပေးမယ်ဆိုရင်တခုတည်းတော့မပြီးသေးဘူး။အလက်တွေဒါကိုတော့လုတ်တင်နေဆိုတဲ့အနေထားနဲ့ထားပြီးတော့လုံလံမှသာလေဒါကငင်းဆိုကြီးချိန်မ်းဖြစ်လာဆိုတော့ပေါ်လာပါဘူးအဲ့တော့ကျွန်တော်ကတော့ဒါကိုတောင်းဆိုတင်တဲ့တိုင်းသားတွေဘက်ကကောတိုင်းအန်ဒီပါတီဘက်ကကောဒါကလုတ်တင်တဲ့လုပ်ငန်းတစ်ခုအနေနဲ့ပေါ့နော်ဒီပြည်သူစေရဆွေးနွေးခြင်းနဲ့ဒါမှသာလေတိုင်းသားတွေကလည်းတစ်ဖွဲ့တည်းတွင်းမယ်ဆိုတဲ့ကိစ္စကဘာကိုရည်ရွယ်ပြီးပြောတာလဲဆိုတော့ကိုလည်းဂျားကနေပြီးတော့မေးပြလို့ရမယ်ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့ပေါ်လာမှာပေါ့ခင်ဗျအဲ့ဒါကိုကျွန်တော်တို့ပြောတာပါ
ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUB ရဲ့အထွေထွေအတွင်းရေးမှူးဦးမောင်မောင်ဖြစ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံအတွင်းမှာအတိုက်အခံတွေနဲ့အစိုးရအကြားပြည်လည်တဲ့အရေးအယောင်တွေတွေ့နေရပေမဲ့နေဆက်တစ်လျှောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရအကြားတင်းမာမှုတွေဟာကြီးမားနေဆဲပါ။လက်နက်ကိုင်တပ်ပွဲတွေကြောင့်လည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့မြန်မာဒုက္ခသည်ပေါင်းဟာ4,500,000ရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကပြောဆိုထားပါတယ်ရှင်။